ရခိုင်ပြည်နယ်မောင်းနှုံမြို့နယ်အတွင်းကျေးရွာတွေမှာအကြမ်းဖက်တိုက်ခိုက်တာတွေပြန်ပြီးမြင့်တက်လာတာကြောင့်ဒေသခံတွေဟာလုံခြုံရေးအတွက်စိုးရိမ်ထိတ်လန့်နေကြပြီးတော့မောင်းနှုံမြို့ပေါ်ကိုထပ်မံတိမ်းရှောင်လာမယ့်အလားအလာတွေရှိနေပါတယ်။ရခိုင်ပြည်နယ်ကော်မရှင်သွားရောက်စုံစမ်းမှုစီစဉ်နေချိန်မှာပဲအခုလိုတိုက်ခိုက်မှုတွေပေါ်ပေါက်လာနေတဲ့အခြေအနေတွေနဲ့ပတ်သက်လို့နောက်ဆုံးရအခြေ ်လာတဲ့နောက်တိုက်ခိုက်တာတွေဟာပုံမတိုးမြင့်လာနေသလိုအစိုးရတပ်ဖွဲ့ဘက်ကလေကြောင်းကပါပဝင်တိုက်ခိုက်ရတဲ့အထိဖြစ်ပွားလာနေပါတယ်ဒီလိုတိုက်ခိုက်တာတွေပြင်းထန်လာတာကြောင့်ပြည်ပခဖြစ်ပွားရဒေသကတိုင်းရင်းသားပြည်သူတွေဟာမောင်တော်မြို့ကိုထပ်မံရှောင်တိန်လာမဲ့အခြေအနေရှိတယ်လို့မောင်တော်ဒေသကအရေးပေါ်ကူညီထောက်ပံ့ရေးကော်မတီဥက္ကဋ္ဌဦးခမောင်တန်းကပြောပါတယ်
ကျွန်တော်တို့လူတွေကဆိုရင်ခိုင်းလာပြီးပြန်ပြီးဒီမောင်တော်မြို့ပေါ်ကိုလာပြီးခုံလုံးဆင်ကြတဲ့တော့လည်းရှိနေရပါတယ်ရောက်တော့မရောက်တာရသေးဘူးဘာဖြစ်လို့ဆိုတော့ကားနဲ့ကလောလောဆယ်တော်လို့မရဘူးရေကြောတဲ့တို့ပဲအဲ့ဒါကြောင့်လူတွေကဟိုမရောက်တော့တိရပါတကယ်လို့ကားလည်းပါတယ်များဟိုနဲ့လည်းပါတယ်အစီအစဉ်ပဲဆိုရင်တော့ဟိုအများကြီးလာကြမဲ့သဘောတွေတွေ့နေရတယ်ကျွန်တော်နေတွေကပုံတွေဆက်လို့လေ
ဒီကနေ့မှာတော့ဒေတာတွင်းမှာတိုက်ခိုက်တာတွေဖြစ်ပွားတာကိုမကြားသိရသေးကြောင်းနဲ့အဓိကမောင်းတော့ကိုလာရောက်ဖို့ဆက်သွယ်လာသူတွေဟာမောင်းတော့မြို့နယ်မြောက်ပိုင်းဒေတာဘက်ကဖြစ်တယ်လို့ပြောပါတယ်မောင်တော်မျိုးနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းလှစိန်ကလည်းဒေသခံတိုင်းရင်းသားတွေရဲ့အခြေအနေကိုအခုလိုပြောပါတယ်
။ဆိုရင်တော့ဆိုရင်ကမှန်ပဲညာဘက်ဆိုတော့သူတို့ခိုင်ရော်တယ်ဆိုလို့မေးကြဘူး။တပ်မတော်ကတော့လုပ်ကြည့်ဆိုတော့ဒီကျွန်တော်တို့အသက်သားတော့ဆိုရင်ရတာပေါ့နော်။လူလက်တော်လောက်ဟောပေါ့တာနဲ့ပေါ့လို့ရှိရင်မိုက်ထောင်တယ်ဆိုတော့နည်းနည်းဆိုရင်ရတာပေါ့နော်အခက်အခဲတော့ရှိတယ်။ဟိုနေမီဒေတာတင်နေရတော့ရေးလမ်းအသက်မတော်ကြတော့ဘူးဗျ။တပတ်နိုင်ငံနဲ့ဆက်ဆက်တာကိုတတိယကတော့တပတ်နိုင်ငံကလည်းသုံးချက်မျိုးလိုဝင်စားဖို့ရှိတယ်ဆိုပြီးတော့ဆိုရင်ရတယ်ဗျ။
ဒီလစနေနေ့မနေ့အစောပိုင်းကမောင်းတော်မြို့နယ်မရင်တောင်ကြေးရွာအနီးမှာအစိုးရလုံခြုံရေးစစ်ကြောင်းကိုအကြမ်းဖက်သူ60လောက်ကစီးနင်းတိုက်ခိုက်ခဲ့ကြောင်းဒီတိုက်ခိုက်မှုမှာအကြမ်းဖက်အဖွဲ့ဘက်က6ယောက်သေဆုံးပြီးအစိုးရတပ်မတော်ဘက်ကစစ်သည်တဦးကြာဆုံးခဲ့တယ်လို့အရာရှိစစ်သည်အချို့ဒဏ်ရာရရှိခဲ့ကြောင်းဆက်လက်ပြီးနယ်မြေရှင်းလင်းရမှာလူအင်အား600လောက်ကတမရော့စစ်ကြောင်းကိုတိုက်ခိုက်တာကြောင့်တမရော့လီကရဟရဲ2စီးနဲ့ပြစ်ကူပေးတိုက်ခိုက်ခဲ့ရကြောင်းတမရော့စစ်ကြောင်းမှကြာဆုံးခဲ့သလိုတန်တရားရှိသူ36ယောက်ကိုလည်းဖမ်းဆီးခဲ့ကြောင်းတမရော့ရင်တန်းကိုမိုင်းခွဲတိုက်ခိုက်တာတွေလည်းရှိကြောင်းမြောက်ရီသတင်းဌာနကဖော်ပြခဲ့ပါတယ်ဒီလ13ရက်နေ့မှာတော့ဂွားစုံကြီးရွာနဲ့ဓာကြီးစားတောင်ကြီးရွာတွေကိုဆက်လက်ရှင်းလင်းရမှာအကြမ်းဖက်သူ28ဦးကိုအသေးဖမ်းဆီးခဲ့တယ်လို့ဂွားစုံကြီးရွာမှာမီးလောင်ထားတဲ့အိမ်90ကျော်နဲ့ဝဘိတ်ရွာမှာ80ကျော်တွေ့ရှိကြောင်းတမရော်ရဲ့မြောက်ရီသတင်းဌာနကသတင်းထုတ်ပြန်ထားပါတယ်နိုင်ငံတကာလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ဖြစ်တဲ့ HRW ကတော့ဂျိုဒူတပ်ပုံသတင်းကိုကိုးကားပြီးဒီရက်ပိုင်းအတွင်းမှာမောင်းတော်မြို့နယ်မြောက်ဘက်ကရွာ3ရွာမှာလူနေအိမ်430မီးလောင်ပျက်စီးခဲ့တယ်လို့သတင်းထုတ်ပြန်ထားသလိုကုလသမဂ္ဂအကူအညီနဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းပေးဖို့ကိုလည်းတောင်းဆိုထားပါတယ်